ရန်ကုန်တကူမြို့တတောင်ပိုင်းအစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုဘ်ကာလအတွင်းတရားဝင်ခွင့်ပြုသတ်မှတ်ထားတဲ့ဝတ်ပြုစုတောင်းတဲ့နေရာတစ်ခုကိုလူအင်အား100ကျော်လောက်ကမီလ15ရက်ကဝင်ရောက်တားဆီးခဲ့တဲ့အတွက်ဝတ်ပြုစုတောင်းတာတွေကိုယာယီရဆိုင်ခဲ့ရပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဥပုဘ်အပီဝတ်ပြုစုတောင်းမှုတွေကိုသက်ဆိုင်ရာမြို့နယ်အာနာပိုင်တွေကအဲ့ဒီနေရာမှာပြန်လည်ခွင့်ပြုလိုက်တယ်လို့သိရပြီးရဲလုံရဲအဆောင်ချက်တွေပါချထားပေးမယ်လို့အာနာပါလီကအာမခန်နဲ့အကြောင်းသိရပါတယ်။စုံစမ်းမိများထားတဲ့ဒီသတင်းနောက်ကုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
။အစ္စလာမ်ဘာသာဝင်တွေရဲ့ရမဒန်ဥပုံကာလအတွင်းမှာဖြစ်ပွားခဲ့တဲ့ဖြစ်ရမှုအလားတူဘာသာရေးလူမျိုးရေးအခြေခံဖြစ်အောင်ဆော့ဆော့မှုတွေတိုးလာမှာကိုစိုးရိမ်မှုတွေတွေ့ရပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံတကာမှာဝေဖန်ခံရရမြန်မာနိုင်ငံအတွက်ထပ်ပြီးပုံရိပ်ကျစေမဲ့ကိစ္စဆိုပြီးတော့လည်းလူမှုကွန်ရက်တွေမှာရေးသားဝေဖန်နေကြပါတယ်။တကုံမြို့တင်မြောက်ပိုင်း106ရပ်ကွက်မှာရန်ကုန်တိုင်းဒေသကြီးအစိုးရခွင့်ပြုထားတဲ့အစ္စလမ်ဘာသာဝင်ကြီးရဲ့ဝတ်ပြုစုဆောင်ရနေရာကိုရဟန်းတချို့နဲ့လူရောက်တရာကျော်လောက်ကမေလ15ရက်ညနေပိုင်းလောက်ကအကြမ်းဖက်အင်အားသုံးပိတ်ပင်တားဆီးခဲ့ရကြောင်းမြို့နယ်အာဏာပိုင်တွေကဒီဝတ်ပြုစုဆောင်ရနေရာကိုယာယီပိတ်ထားလိုက်ရပါတယ်။ရန်ကုန်တိုင်းအစိုးရကဒီကိစ္စနဲ့ပတ်သက်လို့တုံ့ပြန်တာမရှိသေးပါဘူး။တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတော့မကြခင်သတင်းထုတ်ပြန်သွားမယ်လို့ပဲညွှန်ကြားမှုဦးအောင်စံဝင်က VOA ကိုပြောပါတယ်
။ကျွန်တော်တို့သတင်းထုတ်ပြန်ပေးမယ့်အစီအစဉ်လေးရှိတာနိုင်ပါတယ်ခင်ဗျာ။ကျွန်တော်တို့ website နဲ့ Facebook မှာစောင့်ကြည့်နေလိုက်ကျွန်တော်သတင်းထုတ်ပြန်ပေးမယ့်အစီအစဉ်ရှိလာတော့ခင်ဗျာ
။ဝေကြည့်ရနေရကိုအစိုးရရဲ့တရားဝင်ခွင့်ပြုချက်ကြားထားပေမယ့်မျိုးချက်တွေဆိုပြီးအညီခံတဲ့လူအစုကဒုတ်သားကန်ဆောင်ပြီးစောင့်ရှောက်ခဲ့ရဖြစ်ပါတယ်။အကြောင်းပြချက်တိတိကျကျမပေးဘဲအစ္စလာမ်ဘာသာဝင်တွေအခုလိုစုပြီးဝေကြည့်တာကိုခွင့်မပြုနိုင်ဘူးဆိုပြီးချိန်ရောက်ခဲ့ကြတာပါ။နေမီအေဂျင့်အောင်ထပ်ပိုင်းအာနာပိုင်အဖွဲ့ရဲ့ခွင့်ပြုချက်မရမချင်းဝေမပြုဖို့နေမီအာနာပိုင်တွင်နဲ့အစ္စလမ်ဘာသာဝင်တွေညှိနှိုင်းမှုယူထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာမှာပုံရိပ်ကောင်းပြန်ရအောင်ကြိုးစားနေတဲ့မှာဒီလိုအဖွဲ့အစည်းလူတစုရဲ့လုံရဟာနိုင်ငံအတွက်သာသနာအတွက်ပါညှို့ငဲ့စရာဖြစ်နိုင်ကြောင်းဘာသာပေါင်းစုံညီညာရေးညီမျှမေတ္တာရဲ့အမတ်တွေအဖွဲ့ဝင်ဦးဝင်းလွင်ကပြောပါတယ်။
တော့ထိုက်တဲ့အရမဝါဒီဒီကအစ္စလာမ်ကိုတိုက်နေတာမဟုတ်ပါဘူးခင်ဗျာတို့ကလေအစိုးရပြုတ်ကြရေးအတွက်လုပ်နေတယ်ဘာသာရေးကိုလူမျိုးရေးအတွက်အသုံးချနေတဲ့လူတွေဖြစ်ပါလေကျွန်တော်တို့ကစနစ်တမ်းဖြင့်အသုံးချခါရတာဖြစ်ပါလေခင်ဗျာ
နိုင်ငံမှာညီညွတ်ရေးရရှိဖို့ဆိုရင်အောက်ခြေပြည်သူတွေကြားဘာသာပေါင်းစုံကြားညီညွတ်မှုရှိမှပဲဒီမိုကရေစီစနစ်ကိုသွားနိုင်မှာဖြစ်ကြောင်းအင်ဂျင်မီဟိညူမျိုးသမီးကွန်ရက်ကဒေါက်ကာသလင်းသိန်းကအခုလိုပြောပါတယ
်ဟိုခန်းစားမိရတခုကတော့တပါတာနဲ့တပါတာညီမျိုးဖို့လည်းရေးကြည့်တယ်ကျွန်တော်တို့ငင်းချင်းရေးဖိုရမ်လေးဘာသာပေါင်းစုံဖြစ်ချင်းညီမျိုးရေးဖိုရမ်လေးတောက်ပဲလို့လို့ပေါ့နော်ဒီလိုအောက်ခြေမှာရှိတဲ့တာမန်လူကန်းစားတွေညီမျိုးမှပဲအဆင်ပြေမှပဲကျွန်တော်တို့တကယ်နိုင်ငံရေးလေနိုင်ငံရေးမှာကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီကိုတကယ်အမှန်ကန်ကိုရရှိနေပေါ့နော
်တကုံမျိုးသက်ဆောင်မှလားအစ္စလမ်ဘာသာဝင်16000ကျော်ရှိရလို့သိရပြီးအခုနှစ်ရမဒန်ဥပုံကာလကြောင့်ဝတ်ပြုစုဆောင်မှုနေရာ15နေရာခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းခံခဲ့ရလို့သိရပါတယ်။ဒါပေမဲ့3နေရာပဲရန်ကုန်တိုင်းအစိုးရကခွင့်ပြုပေးခဲ့ပြီးမနေ့ကညနဲ့တနေ့ကညလူစုအခုလိုနောက်ဆက်တာတွေကြောင့်3နေရာလုံးကိုယာယီပိတ်ထားခဲ့ရပါလို့အစ္စလမ်ဘာသာဝင်ရေးရာကောင်စီအတွင်းရေးမှူးဦးဝန္နရွှေက VOA ကိုပြောပါတယ်။ဒါပေမဲ့လည်းအခုနောက်ဆုံးအခြေအနေရတော့ဒီနေရာသုံးခုလုံးမှာပြန်လဲဝေပြုဖို့ခွင့်ပြုခဲ့ပြီးလုံခြုံရေးချတာပြည်မယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကနှစ်ဝါးဖြင့်ကြောင်းချလာရတယ်လို့ဦးဝေးလွင်က VOA ကိုပြောပါတယ်။